Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ်မေလ20ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရုပ်သံစီစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ရေဒီယိုကလည်းလိုက်တိုမီတာ24.50 လိုက်နံမီတာ190အထိ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ချိရှုနားဆင်နိုင်ပါလေ။ကျွန်တော်တမောင်သားမှာ
ဟာမက်စ်တို့ကိုပုံမှန်ပြစ်မှတ်ထားတဲ့စစ်စင်ရေးပဲလို့ဖို့အမေရိကန်သမ္မတအိမ်ပြူတော်ကိုယ်စားလှယ်ကဣသရေလဝန်ကြီးချုပ်ကိုဖိအားပေးဖို့ရှိပါတယ်။ဂါဇာမှာလူသားချင်းစာနာမှုအကျက်အသည်စိုက်နေတာကြောင့်ချက်ချင်းအပြစ်ရပြီးဒဇဂန်တွေလည်းပြန်လွတ်လာဖို့အမေရိကန်သမ္မတကတောင်းဆိုပါတယ်။အီရန်သမ္မတအီရန်နိုင်ငံရဲ့ဝန်ကြီးတို့လိုက်ပါလာတဲ့ရဟတ်ယာဉ်ဟာနိုင်ငံအနောက်မြောက်ပိုင်းနယ်စပ်မှာပြတ်ကျလို့ရှာဖွေရေးလုပ်ငန်းတွေလုပ်နေရပါတယ
်။အဲ့ဒီလိုထိတ်တန့်အောင်သတင်းတွေပြည်မှာပဲ OA စွတ်ခွာနေထိုင်ကြအတူတူတကမ္ဘာလုံးမှာနေထိုင်နေကြပုံနဲ့လာမယ့်အိုလံပစ်ပြိုင်ပွဲဝင်အားကစားသမားတွေစားကြရမယ်အင်းလျာအကြောင်းသတင်းဆောင်ပါတွေကိုလည်းကြားကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြေမှမီဒီယာမြေခွေ ISP မြန်မာရဲ့မြေခွေချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရေဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်ကပြောပြပါမယ်။
ကာဇာဒေသထဲကဟာမတ်စ်တို့ကပုံမပြစ်မှတ်ထားတဲ့စစ်ဆင်ရေးမျိုးပဲလို့ဖို့အမေရိကန်သမ္မတအိမ်ပြိုကနိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကဣသရေလဝန်ကြီးချုပ် Benjamin Netanyahu ကိုဖိအားပေးပြောဆိုလိုက်မယ်လို့ခန့်မှန်းရပါတယ်။ကာဇာကမ်းမြောင်ဒေသထဲဣသရေလတပ်တွေကဝေဟင်မြေပြင်ထိုးစစ်ဆင်နေတာကြောင့်ပြည်သူတွေအထိဒုက္ခရောက်နေကြတာပါ။ကာဇာဒေသအတောင်ပိုင်း Rafah နယ်စပ်မြို့ကိုစစ်ဆင်ရေးအပြည့်အဝမလုပ်ဖို့နဲ့အပြည့်ခတ်ရစရေးသဘောတူညီမှုရအောင် Sullivan ကဣသရေလကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရတယ်လို့လည်းတနင်္ဂနွေနေ့မှာကျင်းပတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲသမ္မတအိမ်ပြိုကပြောဆိုခဲ့တာပါ။ Rafah မြို့ကိုဟာမတ်စ်တို့ရဲ့နောက်ဆုံးအမှတ်ခံနည်းမြစ်ဖြစ်ဣသရေလကယူဆထားတာပါ။ဒါပေမဲ့လည်းကာဇာကမ်းမြောင်ဒေသကနေရပြောင်းရွှေ့နေရတဲ့ပြည်သူတွေလည်း Rafah မြို့မှာခိုလုံနေတာပါ။စစ်ဆင်ရေးမစတင်ခင်ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်က Rafah မြို့မှာပါလက်စတိုင်းပြည်သူတိသက်မှ၄တန်းလောက်ရှိပါတယ်။အဲဒီနောက်ပိုင်းပြေးစရာမြေမရှိရဲ့ပဲနဲ့ Rafah မြို့ကနေထွက်ခွာသွားတဲ့လူပေါင်းက8သိန်းလောက်ရှိတယ်လို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNRWA ကစတင်နေမှာပြောပါတယ်။ Israel Hamas ပွဲကိုစန့်ကျင်ကောက်ွက်နေတဲ့ចောင်းသားတွေရဲ့အတန်တွေကိုကြားသလိုအကြမ်းမဖက်ဆန္ဒထုတ်ပေါ်တာကိုသူ့အနေနဲ့ထောက်ခံပါတယ်လို့ American သမ္မတ Joe Biden က Morehouse College ဖွင့်တဲ့ပြင်အခမ်းအနားကိုတက်ရောက်လာတဲ့ចောင်းသူចောင်းသားတွေကိုပြောဆိုသွားပါတယ်
။ It's a humanitarian crisis in Gaza.That's why I've called for an immediate ceasefire. An immediate ceasefire to stop the fighting.
ဘာသာဒီမှာလူသားချင်းစာနာမှုအကြအတဲတွေဆိုင်နေပါတယ်။ဒါကြောင့်ချက်ချင်းအပြစ်ခတ်ရဆဲဖို့တောင်းဆိုလိုက်တာပါ။အပြစ်ခတ်ရဆဲပြီးတော့တစ္ကန်တွေအိမ်ပြန်ခေါ်လာရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖွင့်တဲ့သတင်းမိတ်ခွန်းမှာပြောဆိုသွားတာပါ။အတ္တလန္တာပြည်နယ်ဂျော်ဂျီယာမော်ဟောက်စ်ကောလိပ်မှာကျင်းပတဲ့သမ္မတဘိုင်ဒန်မင်ခွန်ပြောနေချိန်မှာပဲចောင်းသားတယောက်ကတော့ကြော်ပေးပြီးတော့ရက်နေခဲ့ပါတယ်။သမ္မတဘိုင်ဒန်ကကာဇာဒေသမှာချက်ချင်းအပြစ်ခတ်ရက်ဆဲပြီးတော့ဒေသရင်းရေရှည်ခန်းနဲ့ငြိမ်းချမ်းရဖို့ညညမှာအားဆောင်နေပါတယ်လို့လည်းပြောပါတယ်။ Israel Gaza စစ်ပွဲဟာကမ္ဘာမှာအခက်အခဲဆုံးနဲ့အရှုပ်ထွေးဆုံးပြဿနာဖြစ်ပြီးကာဇာဒေသကစစ်အနိဋ္ဌာန်ရုံးတွေအတွက်ထိခိုက်ကြေကွဲရပါတယ်လို့လည်းသတင်းဌာနတွေမှာပြောဆိုသွားပါတယ်။ကာဇာစစ်ပွဲအရေးသမ္မတဘိုင်ဒန်ကန်တော်ပုံနဲ့ပတ်သက်လို့ Morehouse College ပညာရေးဝန်ထမ်းတွေကြားထောက်ခံသူရောစန့်ကျင်သူပါရှိနေတာပါ။ဒါကြောင့်လဲပွင့်နေတဲ့ပင်ခန်းအနာမှာသမ္မတဘိုင်ဒန်မင်ခွန်ပြောမယ့်ကိစ္စနဲ့ပတ်သက်လို့ကောလိပ်ပညာရေးဝန်ထမ်းတွေကြားမကျေမနပ်ပြောဆိုတဲ့တွေလဲထွက်ပေါ်ခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကာကစ်မြို့အနီးကလူစီကားတဲ့ရေကန်ဘေးအပန်းဖြေနေရာတစ်ခုမှာတော့သတင်းတွေနဲ့ကရုရှားဒုံးကြောက်ရောက်ပောက်ကွဲခဲ့တာကြောင့်လူ70ဦးထက်မနည်းသေဆုံးခဲ့ပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။အနီးနာကျေးရွာတွေမှာလဲရုရှားတို့ရဲ့တိုက်ခိုက်မှုတွေနေ့စဉ်ရင်ဆိုင်နေရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။လူတွေအပန်းဖြေတဲ့နေရာမှာစစ်သားတွေဘရုံးကမှမရှိခဲ့သလိုသတင်းကွေနေမှာလူတွေအပန်းဖြေဖို့ရောင်းနေကြတာဖြစ်တယ်လို့ရဲအရာရှိ Russell Slop Trophy ကိုကပြောပါတယ်။ကလေးတွေကိုဝန်ဆောင်မိခင်တွေဒီနေရာမှာလာပြီးတော့အပန်းဖြေအနားယူနေတာလို့လည်းသူကပြောပါတယ်။ယူကရိန်းသမ္မတ Vladimir Zelensky ကလည်း Kharkiv နဲ့အခြားမြို့တွေအတွက်လေကြောင်းရန်ကာကွယ်စနစ်တွေထပ်မံပေးအပ်ကြဖို့အနောက်နိုင်ငံတွေကိုထားလောင်းတောင်းဆိုပါတယ်။ Patriot မီဇိုင်ဒုံးရန်ကာကွယ်စနစ်နှစ်ခုသာရမယ်ဆိုရင်တော့အခြေအနေတွေအတော်ပြောင်းလဲသွားမယ်လို့လည်းသမ္မတ Zelensky က Telegram လို့မှုဆက်မျက်နှာမှာရေးပါတယ်။ တခြားမြို့တွေအတွက်လေကြောင်းရန်ကာကွယ်ရေးစနစ်နဲ့တပ်သားတွေအတွက်အထောက်အကူတွေသာရမယ်ဆိုရင်တော့ရှစ်ရန်ကယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းရုရှားတပ်တွေရှုံးနိမ့်သွားအောင်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလွှဲထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရတင်းလာနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အီရန်သမ္မတနဲ့အခြားအဆင့်မြင့်အရာရှိတွေလိုက်ပါလာတဲ့ရဟယင်ပြတ်ကျသွားတဲ့နိုင်ငံအနောက်အမြောက်ပိုင်းမှာတနင်္ဂနွေညအထိရှာဖွေရေးတွေဆက်လုပ်နေကြတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတအီဘရာဟင်ယာအီစီရဲ့ကန်ချမာကိုတော့အခုထိရေးရရမသိရသေးပါဘူး။တနင်္ဂနွေနေ့အစောပိုင်းကအီရန်နိုင်ငံထဲကအစ်အဇာဘိုင်ဂျန်ပြည်နယ်ထဲမှာရှာဒီဥဒုဆိုးဝါးနေတာကြောင့်ရဟယင်ပြတ်ကျသွားခဲ့တာလို့အီရန်အစိုးရသတင်းမီဒီယာကပြောပါတယ်။ရဟယင်ပေါ်မှာသမ္မတရိုက်စီနိုင်ငံခြားဝန်ကြီးဟူစိန်အာမီယာအဗ်ဒူလာဟင်နဲ့အခြားအရာရှိတွေဥရောလိုက်ပါသွားခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံနယ်စပ်ကရေကာတာစီမံကိန်းဖွင့်ပွဲအတွက်အဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ဖ်နဲ့တွားရောက်တွေ့ဆုံပြီးအပြန်နိုင်ငံနယ်စပ်အနီးမှာရဟယင်ပြတ်ကျသွားခဲ့တာပါသမ္မတရိုက်စီရေကာတာဖွင့်ပွဲအတွက်နယ်စပ်ကိုတွားမယ်လို့အီရန်အစိုးရသတင်းဌာနကစနေနေ့မှာကြေညာပါတယ်ရဟယင်ပြတ်ကျတယ်ဆိုတဲ့သတင်းအတွက်အလွန်ပူပန်မိကြောင်းအဇာဘိုင်ဂျန်သမ္မတအလီယက်ဖ်က X လိုမျိုးကွန်ရက်မှာရေးပါတယ်မိဖက်ညိအကိုတိုင်းပြည်အတွက်သူ့ဖက်ကစူတောင်းပေးနေတယ်လို့ပဲလိုအပ်တဲ့အကူအညီတွေပေးအပ်ဖို့လဲကံလမ်းပါတယ်ရဟယင်ပြတ်ကျခဲ့တဲ့နေရာမှာမျိုးတွေထူထပ်စွာကျနေတဲ့အတွက်မြင့်ကွင်းတွေမရှင်းလင်းတာကြောင့်ရှာဖွေကယ်ဆယ်ရေးသမားတွေခြေကျင်သွားနေရတယ်လို့လဲအီရန်သတင်းကဖော်ပြပါတယ်အင်ဒိုနီးရှားရဲ့နိုင်ငံတော်ကျန်းမာရေးခန္ဓာအတွက် SpaceX ရဲ့ Satellite ဂျိုရိုအင်တာနက်ဝန်ဆောင်မှုကိုကရေကျော်တထေကြီး Elon Musk နဲ့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးတို့ကတနင်္ဂနွေနေ့မှာဖွင့်လှစ်ပေးလိုက်ပါတယ်။ဝေးလံခေါင်ဖျားတဲ့အင်ဒိုနီးရှားကျွန်းစုတွေမှာလည်းအင်တာနက်ရအောင်ခုလိုရည်ရွယ်တာပါ။ဘာလီကျွန်းရဲ့မြို့တော် Dan Passar ကပြည်သူ့ကျန်းမာရေးဌာနမှကျင်းပတဲ့ပွဲကိုတက်ရောက်ဖို့ SpaceX နဲ့ Telstar ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဖြစ်တဲ့ Musk ကကိုပိုင်လျင်နဲ့ရောက်ရှိလာပါတယ်။အင်ဒိုနီးရှားနိုင်ငံမှာ Starlink အင်တာနက်လိုင်းတွေကိုတွာလာရေးခက်ခဲတဲ့ကျွန်းစုတွေကပြည်သူတန်းနဲ့ချီလို့လဲခံစားနိုင်မယ်လို့ Musk ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြည်သူတန်းပေါင်းရ90ကျော်အထိရှိတာပါ။အင်တာနက်လိုင်းသိပ်မကောင်းတဲ့ဒေသတွေအတွက်အခုလိုဆောင်ရွက်ပေးနိုင်တဲ့အပေါ်အလွန်စိတ်လှုပ်ရှားပြီးတော့အင်တာနက်လိုင်းရမယ်ဆိုရင်ဘာကိုမဆိုလေ့လာသင်ယူနိုင်ပါတယ်လို့လဲသူကပြောပါတယ်။ဘာလီကျွန်းအပါအဝင်အာရုနဲ့မာလူကူကျွန်းမှာရှိတဲ့ကျန်းမာရေးဌာနတုံးခုမှာ Starlink Internet Line တွေကိုတနင်္ဂနွေနေ့ကချိတ်ဆက်ပေးလိုက်တာလည်းဖြစ်ပါတယ်။နနစ်နေပါရက်နေခဲ့တဲ့ Blue Origin အာကာသခီးသွားလုံငွေရဲ့အာကာသယင်ဟာမနေ့တနင်္ဂနွေနေ့မှာပဲခီးတယ်ရီတင်ဆောင်ပြီးတော့အာကာသထဲကိုပြန်တန်းသွားပါပြီ။ဆယ်စုနှစ်တွေပြီးခဲ့တဲ့ဆယ်စုနှစ်တွေကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲအာကာသယင်မှုဖြစ်ဖို့အခွင့်အလမ်းတွေညှင်းပယ်ခံခဲ့ရတဲ့အမေရိကန်လေတပ်လေယာဉ်မှူးဟောင်းတယောက်လည်းခီးတယ်အဖြစ်လိုက်ပါသွားပါတယ်။အမေဇုန်လုပ်ငန်းကြီးတည်ထောင်သူဘီလီယံနာတထေကြီး Jeff Bezos ရဲ့ခီးတယ်တဲ့အာကာသယင်တစ်စင်း2022ခုနှစ်မှာအခမ်းအသင့်သားတွေပေါ်ပေါက်ခဲ့တဲ့အတွေ့ပြန်ဖက် Virgin Galactic ကုမ္ပဏီကပဲအာကာသခီးသွားလုပ်ငန်းကိုတူတဲလွှမ်းမိုးထားတာပါ1960ပြည်လုံးနဲ့မှာ American အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့ပထမဆုံးလူမဲအာကာသယာဉ်မှုဖြစ်ဖို့အခွင့်အလမ်းနဲ့လွှဲခဲ့ရသူ Edward လည်းအပါအဝင်ခီးတယ်6ဦးလိုက်ပါသွားပါတယ်ဒေသ12ချိန်မနက်9နာရီခွဲလောက်က Texas ပြည်နယ်အနောက်ပိုင်းကနေအာကာသယာဉ်လွှတ်တင်ခဲ့တာကိုဓာတ်ရိုက်ထုတ်လင်းပြသခဲ့တာပါအသက်60ကျော်ပြီဖြစ်တဲ့ Dwight ကတော့အာကာသထဲသွားရောက်တဲ့ပထမဆုံးသောအသက်အကြီးဆုံးလူတစ်ယောက်လည်းဖြစ်လာပါတယ
်ထိတ်တဲ့အောင်သတင်းတွေကိုနန်းလောင်ကချိန်ညာပေးကြတာပါအခုအိုလံပစ်ဟင်းလာရာတွေအကြောင်းမပြောမီကမ္ဘာတဝန်းကပြည်ရင်းဒုက္ခသည်တွေအကြောင်းပြောပြချင်ပါတယ်ပဋိပက္ခတွေအကြောင်းဥယင်ဆုခွာထွက်ပြေးခဲ့ရပြီးပြည်တွင်းမှာပဲနေနေကြတဲ့ဒုက္ခသည်အရေးအတွက်ဟာကမ္ဘာတစ်လောမှာစာချင်းတက်လောက်အောင်တိုးလာနေပါတယ်။တချို့ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာပါ။လွန်ခဲ့တဲ့9နှစ်တွေ့ဒီလိုဒုက္ခသည်တွေသီတိဒါဒါတိုးလာတဲ့ကြောင့် Harry Richwell ပေးပို့တဲ့တရိတ်ကိုကိုညံဝင်းအောင်ကပြောပြမှာပါ
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအစီအချမ်းဂိုမာမြို့နာကဥလန်ကိုဒုက္ခသည်စခန်းကိုပြီးခဲ့တဲ့လတွေအတွင်းထောင်ထဲချီတဲ့ဥယင်ဆုခွာသူတွေရောက်လာကြပါတယ်။ ကွန်ဂိုအစိုးရတပ်နဲ့ M23 သဘုံတပ်တွေကြားတိုက်ပွဲကြောင့်ထွက်ပြေးလာတာပါ။အဲ့ဒီတည်းမှာကလေးလေးယောက်မိခင်ဖာအီဒါဘာအူမာလည်းပါဝင်ပါတယ်
အနောင်ကျောင်းဘူလီလင်းရရှာတာညောကိဗရာကိကေဘမော့
ကျမတို့နေနေရတဲ့အခြေအနေကိုလည်းကြည့်ပါအောင်မိုးရွာချလိုက်တာနဲ့အကုန်ဒုက္ခရောက်တော့တာပဲအိတ်ရတဲ့နေရာကိုလည်းကြည့်ပါမိုးရွာပြီဆိုရင်မှုရတွေကိုလိတ်ပြီးတော့အမြန်သိမ်းရပါတယ်ဒီမှာလူတွေကိုအတမချင့်တာမျိုးလည်းရှိပါတယ်အသက်ရှင်ရက်တည်ဖို့ခက်ခဲပါတယ
်ပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်ဝိုးရင်ဆွန့်ခွာထွက်ပြေးရသူအရေးအတွက်ကကမ္ဘာတစ်လောင်းမှာစံချိန်တင်တိုးလာနေတယ်လို့ဂျနီဗာအခြေစိုက်ပြည်တွင်းဥယျာဉ်ဆွန့်ခွာထွက်ပြေးသူများလေးလာဆောင်ကြည့်ရေးအဖွဲ့ IDMC ရဲ့အစိုးရခံစားအသစ်မှာဖော်ပြထားပါတယ်။အဲ့ဒီတဲကထက်ဝက်လောက်ဟာအာဖရိကရဲ့ဆာဟာရာဒေသတောင်ပိုင်းမှာဖြစ်ပါတယ်။2023ခုနှစ်တည်းတကဘာလုံးမှာလူ86တန်ဒီပါဥယျာဉ်ဆွန့်ခွာခဲ့ရပြီးသူတို့တိုင်းပြည်တွေကအခြားဒေသတွေမှာနေနေကြတာပါ။အများစုဟာဒုက္ခသည်စခန်းထဲမှာယာယီတဲတွေနဲ့ခိုးလုံနေရပါတယ်။အဲ့ဒီအရေးအတွက်ကလွန်ခဲ့တဲ့9နှစ်အတွင်း90ရာခိုင်နှုန်းတိုးလာတဲ့သဘောပါ။ Husband over her IDMC စီရင်ခံစာရေးသားသူတွေကတူဦးပါ
။ Half of this figure comes from just 5 countries.
အဲ့ဒီဒီရင်ဒုက္ခတွေရေတွက်ရဲ့ထောက်ဝက်လောက်ဟာအဓိကအားဖြင့်ဆူဒန်၊ကွန်ဂို၊ကိုလံဘီယာ၊ယီမင်နဲ့ဆီးရီးယား၅နိုင်ငံကဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေကအဖြစ်အပျက်တွေဟာများသောအားဖြင့်ကမ္ဘာသတင်းကောင်းကြီးပိုင်းမှာပါလိမ့်မရှိပါဘူး။
အလုံးနဲ့မှာဆူဒန်နိုင်ငံကပြည်တွင်းဒုက္ခသည် IDP အများဆုံးထွက်တဲ့နိုင်ငံဖြစ်ပြီး6သန်းကျော်ရှိပါတယ်။အများစုကတော့2023အီဗီလာတဲ့ပြည်တွင်းစစ်ဖြစ်လာပြီးနောက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေရသူတွေလို့ Ivana Hushman Over ကပြောပါတယ
် Move multiple times so we saw
အများစုကနေရာအတီတကျမရှိပဲအချိန်ချင်းရွှေ့ပြောင်းနေရတာပါပဲ။ကာတွန်မျိုးကထွက်ပြေးလာကြပြီးတော့ Darfur ဒေသကိုသွားတဲ့မိသားစုတွေနဲ့လည်းတွေ့ခဲ့ရပါတယ်။တိုင်းပြည်ထဲမှာဟိုပြေးလိုက်ဒီပြေးလိုက်ပါပဲသူတို့ခံစားနေရတဲ့ဒုက္ခနဲ့သူတို့ရဲ့လိုအပ်ချက်အတွက်ကျမတို့စိုးရိမ်မိတာကတော့အမှန်ပဲအခုမှစပြီးတော့ပြေးလာရသူတွေအတွက်တော့ဒီဒုက္ခတွေကိုခံနိုင်ရှိအောင်မှာမဟုတ်ဘူးလေ
အစ္စရေးနဲ့ဟာမတ်စ်ကြားစစ်ပွဲကြောင့်ရှေ့လေပိုင်းဂါဇာမှာဆိုရင်လဲပါလက်စတိုင်း9ယောက်တိုင်းမှာ4ယောက်ကဥယျာဉ်ဆွန့်ခွာထွက်ပြေးနေရတယ်လို့ IDMC အစိုးရခံစားအဓိကဆိုပါတယ်နေဆက်တွေကိုပိတ်လိုက်ပြီဆိုရင်အများစုအတွက်လုံခြုံမဲ့နေရာမရှိတော့ပဲဖြစ်ကုန်ပါတယ်
Recent UN estimates point out to the fact that it will take around 80 years
ကုလသမဂ္ဂရဲ့မကြသေးခင်ကခန့်မှန်းချက်တွေအရပျက်စီးသွားတဲ့ဂါဇာဒေသကိုပြန်လည်ထူထောင်မှုဆိုရင်အနည်း80နီးပါးအချိန်ယူရနိုင်မယ်လို့ဆိုပါတယ်ဆိုလိုတာကဂါဇာမှာလက်ရှိနေနေသူတွေနဲ့အိုးအိမ်ဆွန့်ခွာသူတွေကအများစုဟာသူတို့အိမ်တွေငကိုအတိုင်းပြန်ဆောက်ပြီးချိန်မှာသူတို့တက်ရှိထင်ရှားမြင်နိုင်ပါအောင်မလားဆိုတာမသေးကြလို့ပါပဲ
လူပေါင်း၈သန်းနီးပါးကတော့သဘာဝကပ်ပြီးကြောင့်နေရမြေကိုဆွန့်ခွာသွားခဲ့ရပါတယ်2023ဖေဖော်ဝါရီလတည်းတူရကီနဲ့ဆီးရီးယားမှာလှုပ်ခတ်သွားတဲ့ငလျင်ကြောင့်ဒေသခံ4.8သန်းဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီမတ်လတည်းတောင်အာဖရိကမှာတိုက်သွားတဲ့ Freddy Cyclone မုန်တိုင်းကြောင့်ပြည်သူ1,000,000နီးပါးဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားခဲ့တာပါမြန်မာနိုင်ငံမှာလည်းပြည်တွင်းဆစ်ရှောက်ဒုက္ခတွေသုံးသန်းကျော်သွားခဲ့တာကိုကုလသမဂ္ဂကအရင်ပတ်တုန်းကကြေညာခဲ့ပါလေအခုတော့ပါရီအိုလံပစ်ကြောင်းလေးဆက်ချင်ပါတယ်2024ပါရစ်အိုလံပစ်ပြိုင်ပွဲမှာပါဝင်ရှင်းပြိုင်ကြမယ်အောက်စားသမားပြိုင်ပွဲဝင်တွေဟင်းလျာအမျိုးပေါင်း900ကျော်ချက်ပြုတ်ဖန်တီးလက်ခံသွားမယ်လို့ပြင်သစ်ကုမ္ပဏီတခုကကြေညာလိုက်ပါတယ်ဒီချက်ပြုတ်ကြမယ်စပွန်ဘူးတွေထဲမှာမစ်လင်းစတာသုံးခုရထားတဲ့စပုတ်ဘူးတွေပါဝင်အကျော်မော်စပုတ်ဘူးတွေလည်းပါဝင်ကြပါတယ် Writers သတင်းဆောင်ပါကိုအခြေခံပြီးအလိမ့်မှာဆက်ပြောပြပေးပါမယ
်2024ခုနှစ်ပါရီအိုလံပစ်ပြိုင်ပွဲအတွက်ပြိုင်ပွဲဝင်အားကစားသမား15,000ကိုချက်ပြုတ်ကျွေးမွေးဖို့အစားအစာဟီလီယာပေါင်း900ကျော်ကို Michelin Star သုံးခုရထားတဲ့စပုတ်ဘူး Alexandra Maxia အပါအဝင်စပုတ်ဘူးအများပြားကချက်ပြုတ်ဖန်တီးမယ်လို့ Sudaso Live Company ကဧပြီလ30ရက်နေ့ကကြေညာလိုက်ပါတယ်
Et puis on aura aussi comme on a 200 nationalités, on aura une partie.
နိုင်ငံပေါင်း200ကျော်ကအားကစားသမားတွေလာကြမှာဖြစ်လို့ပြင်သစ်အစားအစာကန်တာပါဝင်တယ်လို့အာရှအစားအစာ၊အာဖရိကအစားအစာ၊ကာရေဘီယံအစားအစာတွေလို့ကမ္ဘာတစ်ဝှမ်းကအစားအသောက်တွေလည်းပါဝင်မှာပါ။အားကစားသမား1000ကျော်စလုံးကသူတို့ရဲ့အိမ်လိုခံစားရအောင်မတူညီတဲ့ဟင်းလျာအစားအသောက်မျိုးစုံကိုကျမတို့ကစူးစမ်းဖန်တီးပေးသွားမှာပါ။
ကျန်းမာရေးသူတွေအတွက်ဖွင့်လှစ်ထားတဲ့ဒီစားတောက်ဆိုင်မှာလူ 3,500 လောက်ဆံပြီးတော့24နာရီပတ်လုံးဒီဆိုင်ကိုဖွင့်လှစ်မှာဖြစ်ပါတယ်။ဒီနေ့ကိုဝေဆောင်မှုပေါင်း 4,000 နီးပါးပေးနိုင်ဖို့ဝေဒန်ပေါင်း 1,000 လောက်ဒီစားတောက်ဆိုင်မှာရှိရပါအားကစားသမားတွေကိုချက်ပြုတ်ကျွေးမွေးမဲ့အစားအသောက်ပေါင်း900ကျော်မှာအထူးသီးသန့်ချက်ပြုတ်ထားတဲ့ဟင်းလျာအမျိုးပေါင်း120လဲနေ့စဉ်ပေါင်းဝင်မှာဖြစ်သလိုသုံးပုံတစ်ပုံကတော့တက်တက်လို့စားသုံးသူတွေအတွက်ဖြစ်ပါတယ်
Moi, j'ai voulu faire des recettes qui soient représentatives de Paris, qui soient faciles et qu'on puisse manger.
Le lait que vous savez, il y a des sauces mieux. Paris, vous causez plus de hennia que pendant les pièces. Ne, j'ai eu plus de pepodi et ne de pieds. La jungle par motte ni à table. À part truffe, monnet.တူတာ cheese တင်ထားတာမျိုးပေါ့တချိန်ထဲမှာပဲလူတိုင်းကြိုက်မဲ့လမ်းလျှောက်ရင်းနဲ့လွယ်လွယ်ကူကူစားနိုင်တဲ့တက်တက်လွတ်စာက Paris မြို့ရဲ့တကယ်အမှတ်သားပါပဲ
ဒီလိုဟင်းလျာအစားအသောက်တွေပြည့်စုံဖို့ Michelin Star 3ခုရထားတဲ့စပိုးဘူး Alexandra Messina နဲ့စပိုးဘူးအကျော်မော်ရီအပါအဝင်တခြားစပိုးဘူးအများပြားကိုလည်းပြည်သက်ကော်ပိုရိတ်ကခန့်အပ်ထားတာပါ
လားကျွန်တော်ကစင်ဖြာတီဒေပူဝါရီဆိုဗာလေမွန်အန်တီဒေရီပရီဇန်တေလာဖရန့်ဒေရီပရီဇန်တေအန်ဆာဗာဖဲ
တကဘာလုံးကအကစားသမားတွေကိုကြိုဆိုဖို့ပြည်သက်နိုင်ငံကိုကိုစားပြုပြီးတော့အမွေနှစ်တွေကိုပြသနိုင်ဖို့နဲ့ကျွန်တော်တို့ရဲ့ကျွမ်းကျင်တဲ့အချက်ပြုတ်တွေကိုလက်ဆွမ်းပြရမယ်ဆိုတော့ဂုဏ်ယူမိပါတယ်ကမ္ဘာတဝန်းကအကစားပြိုင်ပွဲဝင်သူတွေရဲ့အစာအာဟာရလိုအပ်ချက်တွေအားလုံးကိုဖြည့်ဆည်းပေးနိုင်တယ်ဆိုတော့ဟင်းလျာတွေကိုတမူထူးကြအောင်မတူညီတဲ့အချက်ပြုတ်ပုံစံတွေနဲ့ချက်ပြုတ်ရမယ်ဆိုတော့ဂုဏ်စရာကောင်းပါလေဒါကအာအသင့်ဖို့လည်းကောင်းပါလေ
ဆိုတဲ့ဆို Live Company က2024ခုနှစ်ပါရီအိုလံပစ်အားကစားသမားတွေအတွက်ဟင်းလျာချက်ပြုတ်ပေးတာအပြင်အိုလံပစ်အားကစားပြိုင်ပွဲကျင်းပမယ့်နေရာ14ခုနဲ့မတ်တန်ဆွဲအားကစားပြိုင်ပွဲကျင်းပရာနေရာ8ခုအတွက်ကိုလည်းအစားအသောက်တွေဝယ်ဆောင်မှုပေးပါတယ်အိုလံပစ်အားကစားပွဲကဝန်ထမ်းတွေအတွက်လည်းတနေ့ကိုဟင်းလျာအမျိုးပေါင်း6000ကိုပြင်ဆင်စီစဉ်ပေးပါဖြစ်ပါတယ်ဟင်းလျာတွေရဲ့60ရာခိုင်နှုန်းကတော့တက်တက်လို့ဟင်းလျာတွေဖြစ်ပါမယ်
Voilà, on prépare un plat qu'on va soumettre aux athlètes qui va
အကစားသမားတွေအတွက်ပလော့ဘီနန်နဲ့လှုပ်ထားတဲ့ဟင်းရည်တစ်ခါကိုကျွန်တော်ပြင်ဆင်နေတာပါ။
အရင်အော်လံပစ်ပြိုင်ပွဲကအစားအသောက်မှာပါဝင်တဲ့ကာဗိုပါဝင်မှုလုံးကိုထပ်ဝက်လျှော့ချဖို့ရည်ရွယ်ပြီးတော့2024ခုနှစ်ပါရီအော်လံပစ်အကစားပြိုင်ပွဲမှာတော့ဟင်းလျာအစားအသောက်ချက်ပြုတ်ဖို့အစားအသောက်ကျွေးတဲ့နေရာကနေ150ကီလိုမီတာအောက်ဝေးတဲ့နေရာကနေရတဲ့ကုန်ကျန်25ရာခိုင်နှုန်းအပါအဝင်ကုန်ကျန်ပေါင်း80ရာခိုင်နှုန်းကိုပြည်သက်နိုင်ငံကထွက်တာတွေပဲသုံးမှာဖြစ်ပါတယ်ရှင်ကျွန်မလေးမှာပ
ါမသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင
်ကျွန်တော်တို့ VOA ကထုတ်ခဲ့တွင်ခဲ့တဲ့သတင်းနဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းအတွက်တကူဖတ်ရှုနားဆင်နိုင်ပါတယ် website လိုက်ကစာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ပြပါတော့မယ်အာဂျင်တီးနားတရားရုံးရောက်ရိုဟင်ဂျာလူမျိုးသုံးတပ်ဖြတ်မှုအမှုအခြေအနေအကြောင်းနဲ့စတင်ပါတယ်။ဒီမှုမှာအသက်တွေအထောက်အထားတွေရထားပြီးဖြစ်တဲ့အတွက်ဒီနေ့အတွက်နိုင်ငံတကာဖန်ဝင်ရထုတ်နိုင်လိမ့်မယ်လို့ခန့်မှန်းတဲ့အကြောင်းအာဂျင်တီးနားလူခွင့်ရေးရှင်တွေလည်းဖြစ်ရိုဟင်ဂျာတွေရဲ့အကျိုးဆောင်ရှင်တွေလည်းဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတောမတ်စ်အိုဟဲကင်တနာကပြောပါတယ်။သူ့ကိုမိုင်းအင်ဂျင်နိုင်ငံ VOA Studio မှာအခုလိုမေးမြန်းထားပါတယ်ခင်ဗျာ။
Thank you, Mr. Quintana, for being with us.
Yes, thank you.
So, first of all, we would like to know that
Mr. Quintana ga Rohingya ရဲ့အကျိုးဆောင်ရှင်နေတူဆိုတော့
ဒီ2019ခုနှစ်ကရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွင်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအခုအာဂျင်တီးနားတရားရုံးမှာကြားနာစစ်ဆေးနေတဲ့အမှုကဘလောက်ထိအရေးကြီးတယ်လဲလို့မြင်လဲရှင်ပြီးတော့ရိုဟင်ဂျာတွေအတွက်တရားမျှတမှုအလားအလာရောဘလောက်ထိရှိမလဲ
In this case for the Rohingya community, the Argentinian case is very important. It's a case which has been based in the principle of universal jurisdiction.
Rohingya အတိုင်းဝိုင်းအတွက်အာဂျင်တီးနားတရားရုံးကကင်တွယ်နေတဲ့အမှုဟာအလွန်အရေးကြီးပါတယ်လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးရင်းတပ်ပြတ်မှုကိုရင်ဆိုင်ခဲ့ရပြီးအသက်မတည်လွတ်မြောက်လာသူတွေအနေနဲ့တရားမျှတမှုရရှိဖို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီအခွင့်အလမ်းတွေရမှာဖြစ်ပါတယ်ဒါကိုအာဂျင်တီးနားဝီနိုအရစ်တရားရုံးတော်မှာအကောင့်ထဲပေါ်နေပါတယ်အခုဆိုရင်တရားရုံးကနေအမှုကိုလက်ခံတာပြီးရခိုင်ပြည်နယ်မှာ2019ရိုဟင်ဂျာတွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုနဲ့ပတ်သက်လို့ကြားနာစစ်ဆေးနေပါတယ်တစ်ဖက်မှာလည်းအာဂျင်တီးနားတရားရုံးမှာအဆင့်လိုက်ဆောင်ရွက်နေတဲ့အပိုင်းမှာအခက်အခဲစိန်ခေါ်မှုအများအများရှိနေပေမဲ့တရားရုံးကနေတက်တဲ့အထောက်အထားတွေစတင်ရရှိနေပါပြီတကယ်တမ်းပြောရရင်ဂွီနိုအရစ်တရားရုံးရှေ့မှောက်မှာရိုဟင်ဂျာ9ဦးကိုယ်တိုင်သူတို့ကြုံတွေ့ရတဲ့အဖြစ်ပျက်တွေကိုလာရောက်ထွက်ဆိုခဲ့ပြီးပါပြီသူတို့ဟာ2019ခုနှစ်ကလူမျိုးရုံးတပ်ဖြတ်မှုအဆင့်အထိရောက်ခဲ့တယ်ဆိုတော့မြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းရေးမှာအသက်မတည်ဘဲလွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့ပေါ်ကြားနာစစ်ဆေးမှုဟာအလွန်အရေးကြီးတဲ့အဆင့်ဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုကနေလွတ်မြောက်လာသူတွေရင်ဆိုင်ခဲ့ရတဲ့ပြင်းထန်လာတဲ့ဖိနှိပ်မှုတွေကိုအာဂျင်တီးနားတရားရုံးကကြားနာဖို့အခွင့်အလမ်းရခဲ့တာပါ။ရိုဟင်ဂျာတွေအတွက်တော့သူတို့ရင်ဆိုင်ခဲ့ရတဲ့အဆိုးရွားလာတဲ့ဖြစ်ရပ်တွေအတွက်တရားမျှတမှုရဖို့အခွင့်အလမ်းရရှိခဲ့တာလည်းဖြစ်ပါတယ်။အခုဆိုရင်တရားရုံးကသူတို့ရထားတဲ့တပ်တွေအထောက်အထားတွေကိုရာဇဝတ်မှုကျွလွန်တဲ့အမှုကိုစုံစမ်းစစ်ဆေးနေတဲ့ပုံစံအတိုင်းစစ်ဆေးနေပါတယ်။အဲ့ဒါပြီးရင်တော့နောက်လာမယ့်အဆင့်ကတော့ပြစ်မှုကျွလွန်သူတွေကိုအာဂျင်တီးနားတရားရုံးကဆင့်ခေါ်မှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့နည်းလမ်းကတော့ဆွဆွဲခံရသူတွေကိုဆင့်ခေါ်ဖို့နိုင်ငံတကာဖမ်းဝရမ်းကိုအာဂျင်တီးနားတရားရုံးကထုတ်လာနိုင်ပါတယ်ဒီနေရာမှာဂျနီဗာအခြေစိုက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကနေအာဂျင်တီးနားတရားရုံးကိုလိုအပ်တဲ့အချက်လက်တွေပံ့ပိုးနေတာဟာတကယ်ကိုအရေးပါလှပါတယ်ဒါကြောင့်လဲအာဂျင်တီးနားတရားရုံးမှာအမှုနဲ့ပတ်သက်လို့အရေးကြီးတဲ့တက်တဲ့အထောက်အထားတွေရရှိထားပါတယ်ဒီအမှုကိုစွဲတင်လာတဲ့ဗီဒိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းရောရိုဟင်ဂျာတွေရဲ့အကျိုးဆောင်အဖြစ်လိုက်ပါဆောင်ရွက်နေတဲ့ကျွန်တော်တို့ရှေ့နေအဖွဲ့တွေအနေနဲ့မြင်တာကတော့တရားရုံးကနေနိုင်ငံတကာဖမ်းဝရမ်းထုတ်မဲ့အလားအလာများနေပါတယ်ဒီအတွက်လည်းကျွန်တော်တို့ကြိုးပမ်းပြင်ဆင်နေကြပါတယ
် to the Myanmar military leaders or who involved in the case
ဒီမှုကိုအာဂျင်တီးနားတရားရုံးမှာ2019ခုနှစ်မှာတင်သွင်းတုန်းကမြန်မာစစ်တပ်ကတုံ့ပြန်ထားတာရှိပါတယ်အခုတော့ဒီအာနာသိမ်းထားတဲ့စစ်ကောင်စီပေါ့နော်သူတို့ပြောထားတာကတော့နိုင်ငံတကာမှာသူတို့ကိုဖမ်းဝင်ရန်ထုတ်မယ်ဆိုလို့ရှိရင်လည်းဂယူဆိုင်မှာမဟုတ်ဘူးနောက်ပြီးတော့ဒီအမှုကိုလည်းလုံးဝပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်အဲ့တော့နောက်တစ်ဆင့်ကိုဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာလဲရှင်
next well of course we knew thatin fact
သူရတာမှမဟုတ်စစ်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းရှင်းလင်းလင်းသိထားတာပါဒါပေမဲ့အာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်တဲ့အချိန်ဒါမှမဟုတ်ဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်တရားရုံးအမိန့်ဖြစ်တဲ့ဖမ်းဝရမ်းတွေကိုကဘာတဝန်းလုံးကိုပေးဖို့ကျွန်တော်တို့အဆိုပြုထားပါတယ်ကုလသမဂ္ဂသာမကအာဆီယံနိုင်ငံတွေအစ္စလာမစ်နိုင်ငံများအဖွဲ့ချုပ်အပါအဝင်ဥရောပသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့မြန်မာနိုင်ငံကလူတဦးချင်းစီအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေကိုဒီဖမ်းဝရမ်းတွေကိုပေးဖို့တွားနိုင်ဖို့တောင်းဆိုမှာဖြစ်ပါတယ်ဒီတော့တဆင့်ပြီးတဆင့်လောက်ရမှာဖြစ်သလိုပထမအဆင့်ကတော့နိုင်ငံတကာဖမ်းဝရမ်းထုတ်ဖို့ဖြစ်ပါတယ်ဒါဟာဆက်အနာရှင်တွေနဲ့ဖိနှိပ်ညှဉ်းပန်းမှုခံရတဲ့ရိုဟင်ဂျာတွေနဲ့အခြားမြန်မာနိုင်ငံသားတွေကိုပေးတဲ့သတင်းစကားလေးဖြစ်ပါတယ်။ဒါကတော့သူတို့ရင်ဆိုင်ခဲ့ရတဲ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မေးမထားတဲ့အပြင်တရားမျှတမှုရဖို့နီလန်းအလုံးကိုအစွမ်းကုန်အသုံးပြုသွားမယ်ဆိုတာပဲဖြစ်ပါတယ်
။ So you are now in the United States.
Yes.
So how about the
aku Mr. Quintana ga American ပြည်ထောင်စုကိုရောက်ရှိနေရပါတော့အဲ့တော့ဒီအမှုကိုနိုင်ငံတကာအတိုင်းဝိုင်းကဘယ်လိုတုံ့ပြန်ကြသလဲရှင်ဒီကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တပတ် I တပန်လိုမျိုးပေါ့နော်နောက်ပြီးတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာဆိုရင်လေတရုတ်နဲ့ရုရှားတို့ကရောဒီအမှုကိုဘယ်လိုတုံ့ပြန်ကြသလဲရှင
် Okay soThe support of the international community is key.
American ကတော့ဒီအမှုကိုအမှန်တကယ်စိတ်ဝင်စားတယ်ဆိုတာပြသနေပါတယ်ကျွန်တော်တို့အနေနဲ့ကတော့အခြားနိုင်ငံတွေပို့ပြီးပံ့ပိုးကူညီလာဖို့မျှော်လင့်ထားပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားအစိုးရကိုတော့တီးကြဆက်သွယ်ချင်းကပ်တာမျိုးမရှိသေးပါဘူးလူမျိုးတုံးတပ်ဖြတ်မှုကိစ္စနဲ့ပတ်သက်လာရင်နိုင်ငံရေးအကျိုးစီးပွားဆိုတဲ့အမြင်မျိုးမထားရှိသင့်တယ်လို့ယဉ်ကျေးမှုဆိုတဲ့အကန့်အသတ်နဲ့လည်းပိုင်းခြားထားလို့မရပါဘူးလူသားအလုံးနဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့ကဒီအမှုနဲ့ပတ်သက်ရင်လူတိုင်းကိုဆက်သွယ်ပြောဆိုမှာပါလူမျိုးရုံးတပ်ဖြတ်မှုဆိုတာလူမျိုးရုံးတပ်ဖြတ်မှုဖြစ်ပါတယ်နောက်တစ်ဆင့်ကတော့တာဝန်ခံမှုပါခမားမိတဲ့အထဲမှာလည်းပါသလိုကျွန်တော်ပြောသွားတဲ့အထဲမှာလည်းပါတဲ့ WIWM မြန်မာနိုင်ငံဆိုင်ရာစုံစမ်းစစ်ဆေးရေးရန်ရာကနေတဆင့်ကုလသမဂ္ဂကကျွန်တော်တို့ရဲ့အာဂျင်တီးနားအမှုကိုအရန်ကိုအားပေးထောက်ခံပံ့ပိုးနေပါတယ်
So the UN Human Rights Chief Volker Turk
has won on ရခိုင်မှာစစ်ကောင်စီကိုပြန်ပြီးတော့တိုက်နေတဲ့အရခတတ်တော် AA ကဒီနေမြေသိန်းတိုက်ပွဲတွေကပြင်းထန်နေရပါတော့เนาะအဲ့ဒီမှာအထူးသဖြင့်ရခိုင်ပြည်ဒီနယ်မြောက်ပိုင်းမှာဆိုရင်ပိုပြီးတော့ပြင်းထန်နေတော့အဲ့ဒီမှာလေ Rohingya တွေကနေထိုင်နေနေရဆိုတော့ဒီတဖက်မှာလေ Rohingya တွေနဲ့ရခိုင်တိုင်းရင်းသားတွေကြားမှာတင်းမာမှုတွေဖြစ်အောင်ပေါ့နော်ဖန်တီးနေတဲ့အခြေအနေတွေကလည်းရှိနေတယ်။နောက်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီး Volker Turk ကလည်းရခိုင်ပြည်နယ်မှာဒီအရက်သားတွေအထူးသဖြင့် Rohingya တွေပေါ်မှာချိန်ချောက်မှုကပြင်းထန်နေကြောင်းပေါ့နော်။ဒီမကြသေးခင်သတင်းပတ်တွေတွင်တုန်းကလည်းသတိပေးချက်တွေထုတ်ပြန်ထားတယ်။အဲ့ဒီမှာဆိုလို့ရှိရင်လေဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်တုန်းကဖြစ်ခဲ့တယ်လို့မျိုးပေါ့နော်ရက်ဆက်တန်းကြုံမှုတွေဟာတကြော့ပြန်ပြီးတော့ဖြစ်လာမှာပေါ့နော်စိုးရိမ်မကင်းဖြစ်နေတယ်။နောက် NDA ရှိနေတယ်ဆိုတဲ့ဟာမျိုးကိုသူကဖော်ပြထားတယ်ပေါ့လေ။အဲ့တော့ဒီလိုအခြေအနေမျိုးမှာအကာအကွယ်မဲ့နေတဲ့ဒီ Rohingya အတိုင်းဝိုင်းရင်ဆိုင်နေရတဲ့ NDA ကို Mr. Quintana ဘလို့အကဲဖြတ်လဲရှင
်။ Risk that they what happened in 2017 where we witnessed all the war witnessed.The worst atrocities committed in
အလွန်လွန်ကိုစိုးရိမ်ဖို့ကောင်းတဲ့အခြေအနေပ
ါ
အခုရခိုင်မြောက်ပိုင်းကအခြေအနေဟာ2019ခုနှစ်မှာဖြစ်ခဲ့တဲ့အန္တရာယ်မျိုးရှိနေပါတယ်အဲ့ဒီတော့ငါဆိုရင် Rohingya တွေနေတဲ့ရွာတွေမြို့တွေအားလုံးမှာလူသားဒုအပေါ်ရာဇဝတ်မှုကျူးလွန်မှုတွေကိုတစ်ချိန်တည်းတစ်ပြိုင်တည်းပြုလုပ်ခဲ့တာတွေကိုကဘာကမြင်တွေ့ခဲ့ကြရတာပါ Genocide လက္ခဏာဖြစ်တဲ့ရိုဟင်ဂျာရွာတွေကိုမီးရှို့အမျိုးသားအမျိုးသမီးတွေကိုအုပ်စုနဲ့အတင်းအဓမ္မပြုကျင်တာကလေးတွေပေါ်ရာဇဝမှုကျွလွန်တာတွေကိုနေရာတွေရွာတွေသာကွဲသွားပေမဲ့ပုံစံတူကျွလွန်ခဲ့ကြတာတွေ့ရပါတယ်အခုလဲရိုဟင်ဂျာတွေအတွက်အလားတူဖြစ်နိုင်တဲ့အန္တရာယ်ရှိနေပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးပတ်ချက်အတိုင်းကျွန်တော်သဘောတူပါတယ်အခုလိုအပ်နေတာကနိုင်ငံတကာအတိုင်းအဝန်းရဲ့တုံ့ပြန်မှုဖြစ်ပါတယ်အဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကျညာချက်တွေထုတ်ပြန်တာကြိုးဆိုပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်လိုအပ်တဲ့အရေးယူမှုမလုပ်သေးပါဘူး။အာဂျင်တီးနားနိုင်ငံမှာရှိတဲ့အမှုဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးကိုဦးတည်တဲ့အစာပြုံးမှုဖြစ်ပါတယ်။ရိုဟင်ဂျာအတိုင်းအဝန်းအတွက်လည်းအရေးကြီးပါတယ်။ကျွန်တော်တို့အမှုဟာတရားမျှတမှုရဖို့ကြိုးပမ်းမှုတွေနဲ့ရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတိုးတက်ကောင်းမွန်လာဖို့ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်ပေးနေတာပါ။
Thank you, Mr. Quintana, for giving your time.
Thank you. My pleasure.
မန်ဂျင်နရဲ့အစီအစဉ်ဖြစ်ပါတယ်။ VOA ကိုဝေဖန်စာတွေပေးဖို့လဲဆိုလို့ရှိရင် burmese@voanews.com ကို email နဲ့ပို့တိုင်းသလို Facebook Messenger အနေနဲ့ရေးသားပေးပို့နိုင်ကြပါတယ်။အခုတော့ကမ္ဘာမြေမှမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။စစ်ကောင်စီလက်ထက်အကြမ်းကျင်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေဟာရတရတိုက်တဲ့အခွေအရေးတွေဆုံးရှုံးနေရပါတယ်။အချင်းချနေတဲ့ဒေါအောင်ဆန်းစုကြည်ကိုလည်းဘယ်မှာထားတယ်ဆိုတာဘယ်သူမှတိတိကျကျမပြောနိုင်ကြသေးပါဘူး။ဒီလိုအချင်းချနေရတိတိကျကျမသိရတဲ့နိုင်ငံရေးအကျဉ်းသားတွေထောင်နဲ့ချီပြီးရှိနေတာပါ။ ီကြောင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သူနိုင်ငံအခုလိုတင်ပြထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကညမြန်မာနိုင်ငံသမိုင်းမှာအဆိုးရွားဆုံးကြုံတွေ့နေရတဲ့စစ်ကောင်စီလက်အောက်ကနိုင်ငံရေးအကျဉ်းသားများရဲ့အခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဘယ်မှာရောက်နေပါသလဲ။နေပြည်တော်အကျဉ်းဆောင်ထဲမှာလား၊ဒါမှမဟုတ်နေအင်ကျဲချုပ်လား။နေအင်ကျဲချုပ်ဆိုရင်လည်းဘယ်အိမ်မှာဘယ်နေရာမှာထားပါသလဲ။ရာသီဥတုပူပြင်းလို့ဒေါ်အောင်ဆန်းစုကြည်ကိုအကျဉ်းဆောင်ကနေရွှေ့ပြောင်းထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောပေမဲ့ဘယ်မှာထားတယ်ဆိုတာတိတိကျကျမပြောပါဘူး။ဒီလိုအထင်ကြီးပုံကူတယောက်ကိုဘယ်နေရာမှာထားတယ်ဆိုတာဘယ်သူမှတိတိကျကျမပြောနိုင်တဲ့အနေထားပါနိုင်ငံရေးရအကျဉ်းချထားခြင်းခံရတဲ့နိုင်ငံရေးအကျဉ်းသားဒေါ်အောင်ဆန်းစုကြည်ဟာမိသားစုဒါမှမဟုတ်မိသားစုကိုစားမိသူတဦးတယောက်မှလည်းထောင်ဝင်စာတွေ့ခွင့်မရပါဘူးထောင်ဝင်စာကိုရဲစခန်းနေပြည်တော်ထောင်တွေကတဆင့်သာပါဆယ်အနေနဲ့ပို့ပေးနေရတယ်လို့ပဲသိရပါတယ်တလောကပဲပို့ပြီးတိတိကျကျပြောရရင်2024မေလ9ရက်နေ့မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းဖြစ်သူလက်ရှိမှာကမ္ဘောဒီးယားလွှတ်တော်ဥက္ကဋ္ဌဟွန်ဆန်နဲ့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်တို့အွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာဟွန်ဆန်ကဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပါတယ်။စစ်ကောင်စီကောင်ဆောင်ကစဉ်းစားမယ်လို့ပြောခဲ့ပေမဲ့နောက်ပိုင်းမှာတော့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မပေးနိုင်ဘူးလို့ညှင့်ပယ်ခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေဟာဥပဒေအရကိုရရှိခံစားရမယ့်အခွင့်အရေးတွေရှိပါတယ်။အကျဉ်းဆောင်လက်ဆွဲဥပဒေအခန်း6မှာအကျဉ်းသားများနဲ့တွဲဆောင်ခြင်းနဲ့ဆက်သွယ်ခြင်းများဆိုတဲ့အပိုင်းမှာအခုလိုဖော်ပြထားပါတယ်။အပိုင်း1အထွေထွေ1894ခုနှစ်အကျဉ်းဆောင်များဥပဒေပုံမှန်40တရားမမှုနဲ့အချုပ်အကျဉ်းသားများအတွက်ပြင်ပပုဂ္ဂိုလ်များနဲ့တွဲဆောင်နိုင်ရန်တင့်လျော်သည့်အချိန်များနဲ့တင့်လျော်သည့်စည်းကမ်းချက်များချမှတ်ပေးရမည်။အချုပ်အကျဉ်းသားများအား၎င်းတို့၏ရှေ့နေများနဲ့အခြားသူများ၏ရှေ့မှောက်တွင်မဟုတ်ဘဲတီးခြားတွဲဆောင်ခွင့်ပြုရမည်။ပုံမှန်981မှာပြည်ထောင်ကြခံရသည့်အကျဉ်းသားများအနေဖြင့်၎င်းတို့၏မိတ်ဆွေများဆွေမျိုးများသားချင်းများနှင့်တွေ့ဆုံခြင်းသို့မဟုတ်ဆက်သွယ်ခြင်းများပြုနိုင်ရန်တစ်လလင်တစ်ကြိမ်သို့မဟုတ်နှစ်ကြိမ်ခွင့်ပြုပေးရမည်ပုံမှန်981မှာထောင်ကြအကျဉ်းသားများသည်စာရေးသားခြင်းနှင့်လက်ခံခြင်းကိုတစ်လတစ်ကြိမ်ခွင့်ပြုရမည်လို့အကျဉ်းဆောင်လက်ဆွဲဥပဒေမှာအတိအလင်းပြဋ္ဌာန်းထားပါသည်ဥပဒေကမိတို့ပဲဆိုစေစစ်ကောင်စီလက်အောက်မှာနိုင်ငံရေးအကျဉ်းသားတွေဟာသူတို့ရတဲ့ရတိုက်တာတွေအခွင့်အရေးတွေပြည့်ဝစွာမရရှိကြပါဘူး။ထောင်ဝင်စာတွေးခွင့်လိုအခွင့်အရေးမျိုးမပြောပါနဲ့။ဒေါ်အောင်ဆန်းစုကြည်လိုဘယ်နေရာမှာထိန်းသိမ်းထားမှမသိတဲ့နိုင်ငံရေးအကျဉ်းသားပေါင်း1044ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့စီးရင်အရာသိရပါတယ်။ AABB ကပြုစုထားတဲ့စီးရင်တွေအရမြန်မာနိုင်ငံတဝန်းအကျဉ်းထောင်52ခုနဲ့လူငယ်ပြုပြင်ထိန်းသိမ်းရေးစခန်း86ခုမှာဖန်စီထိန်သိမ်းအကျဉ်းချထားသူပေါင်း1390ဦးရှိပြီးဘယ်နေရာမှာဖန်စီထိန်သိမ်းထားမှမသိရတဲ့သူက1044ဦးရှိပါတယ်။ဒါကြောင့်စစ်ကောင်စီဖန်စီထိန်သိမ်းထားသူပေါင်းဟာ2434ဦးအထိရှိနေတာတွေ့ရပါတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားတွေထောင်တွင်းမှာညှဉ်းပန်းနှိပ်စက်ခံရတာတွေဆေးကုသခွင့်မရတာတွေတရားရုံးထုတ်မှာတပ်ပြတ်ခြင်းခံရတဲ့သတင်းတွေလည်းကြားနေရပါတယ်။ဆရာနာသိန်းနာကိုစန့်ကျင်တဲ့စန္ဒပြပွဲမှာပါဝင်လို့ဖန်းစီထောင်ချထားခြင်းခံရတဲ့မန္တလေးမြို့ကအသက်35နှစ်အရွယ်မတ်ရင်မိုးဟာလုံလောက်တဲ့ဆေးကုသခွင့်မရတဲ့အတွက်ကြောက်ကဝေဒနာနဲ့2024ဖေဖော်ဝါရီ4ရက်နေ့ကမန္တလေးအိုးဘိုတောင်မှာတည်ဆုံသွားခဲ့ရတယ်လို့မြန်မာနောင်သတင်းဌာနကဖော်ပြခဲ့ပါတယ်။ထို့အတူမြန်မာနောင်ရဲ့2024မတ်လ28ရက်နေ့သတင်းတပုတ်မှာလည်းတဝဲအကျဉ်းထောင်မှာထောင်တန်း9နှစ်ကြာခံနေရတဲ့နိုင်ငံရေးအကျဉ်းသားကိုဝင်းတီဟာကိုထောင်ပြင်ခေါ်ထုတ်သွားပြီးစစ်တပ်ကပြစ်တတ်ခဲ့တဲ့သတင်းကိုဖော်ပြထားပါတယ်။ထောင်အာဏာပိုင်တွေကကိုဝင်းတီဟာရဲ့မိသားစုကို2024မတ်လ23ရက်နေ့မှာအကြောင်းကြားခဲ့ပြီးမယ်အလောင်းတော်ပြန်မပေးခဲ့ဘူးလို့မြန်မာနောင်သတင်းမှာရေးသားထားပါတယ်။ AABB ရဲ့စီးရင်တွေအရစစ်ကောင်စီရဲ့ရဲစခန်းစစ်ကြောရေးနဲ့အကျဉ်းထောင်တွေထဲမှာတည်ဆုံခဲ့တဲ့နိုင်ငံရေးအကျဉ်းသားအရေအတွက်ဟာ252ယောက်ရှိတယ်လို့သိရပါတယ်။ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ကြံပေးပုဂ္ဂိုလ်တိတ်ခါတော်ရဆရာတော်ဒေါက်တာခလန်ဆန်ဆွမ်ဟာ ထောင်ဒဏ်6နှစ်ချမှတ်ခံထားရကပြီးခဲ့တဲ့ AB19 ရဲ့မြန်မာနှစ်ဆန်းတရက်နေ့မှာလူငင်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီညမှာပဲစစ်ကောင်စီကပြန်လည်ဖမ်းဆီးတာကိုခံခဲ့ရပါတယ်။ဘာကြောင့်ဒီလိုပြန်လည်ဖမ်းဆီးရတယ်ဆိုတာလဲအခုချိန်ထိရေးရရာရာတိကျွင့်မရပါဘူး။အလားတူပါပဲမုံရတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုနောက်ထပ်ထောင်ဒဏ်အနှစ်20ထပ်တိုးချမှတ်လိုက်တယ်ဆိုတဲ့သတင်းကိုလည်း VOA မြန်မာပိုင်းက2024မေလ10ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။စစ်ကောင်စီကကိုဝေမိုးနိုင်ကိုထောင်ဒဏ်ချမှတ်ခဲ့တာစုစုပေါင်း42နှစ်ရှိနေပါပြီ။လက်ရှိစစ်ကောင်စီလက်အောက်အကျဉ်းတော်တွေကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APP ရဲ့တွဲဖက်ထွေထွေတွင်းရေးမှူးကိုဗိုလ်ကြီးကအခုလိုပြောပြပါတယ
်။စေအုပ်စုရဲ့လက်အောက်မှာတော့လူ့ခွင့်ရေးဆိုတာကဘယ်လိုမှစဉ်းစားလို့ရနိုင်စရာအကြောင်းမရှိပါဘူး။အဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေကိုစေအုပ်စုကအညှိုးနဲ့နှိပ်စက်နေတဲ့ပုံစံလည်းရပါတယ်။နိုင်ငံရေးအကျဉ်းသားတွေကထောင်ထဲမှာစနစ်တကျနဲ့နှိပ်စက်ခံနေရတာမျိုးတွေရှိတယ်။အဲ့လိုပဲနိုင်ငံရေးအကျဉ်းသူတွေဆိုလို့ရှိရင်လည်းလိမ်မိုင်းဆိုင်ရာနှောက်ယှက်ဆော်ဝါးခံရတာတွေကြုံနေရတာတွေရှိပါတယ်။အခုဒီစေအုပ်စုလက်ထက်မှာတော့အကျဉ်းထောင်ရဲ့အခြေအနေကအဆိုးဆုံးလို့ပြောလို့ရတာလည်းရှိပါတယ်။ဘာကြောင့်လဲဆိုတော့ဥမာဒေဥထောင်ထဲမှာဆိုလို့ရှိရင်လည်းထောင်ထဲကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုထောင်ရွှေ့မယ်ဆိုပြီးတော့ခေါ်တဲ့လမ်းမှာပြတ်တက်လိုက်တဲ့အခြေအနေမျိုးတွေလည်းကြုံတွေ့ရတာလည်းရှိပါတယ်။ဆိုတော့အခါကျတော့အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကတိတိကျကျပို့ပြီးတော့ဆိုးဝါးလာတာမျိုးတွေရှိပါတယ်။အဲ့ဒီအပြင်အခုဆိုရင်ဒါနိုင်ငံတော်သဘောထားကြီးဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်ဆိုရင်လည်းဘယ်နေရာမှာထားရဲဆိုတာကသူ့ရဲ့မိသားစုတွေတော့သိတဲ့ပုံမရပါဘူး။ဆိုတော့တရင်အမှောင်ချထားတဲ့ပုံရှိတယ်။ဒီလိုမျိုးပြင်ပလောကနဲ့မိသားစုနဲ့အဆက်အသွယ်ဖြတ်ထားတဲ့ဆိုတော့ကိစ္စမျိုးကအတော်လေးဆိုးတဲ့ကိစ္စချက်တွေဖြစ်ပါတယ်။ဆိုတော့အဲ့ဒီအပြင်အကျဉ်းသားတွေကလုံလောက်တဲ့စေဝါကုသမှုမရဘူး။အဲ့လိုလုံလောက်တဲ့စေဝါကုသမှုမရတဲ့အတွက်တည်ဆုံသွားတဲ့အကျဉ်းသားတွေလည်းရှိနေပါတယ်။ဒါကမြန်မာနိုင်ငံရဲ့တမိုင်းမှာတော့အကျဉ်းထောင်အခြေအနေကအဆိုးဆုံးအခြေအနေလို့ပြောလို့ရတဲ့အနေအထားပါ
။လက်ရှိစစ်ကောင်စီလက်အောက်ကအကျဉ်းထောင်တွေဟာမြန်မာနိုင်ငံတမိုင်းမှာအဆိုးရွားဆုံးလို့ကိုဗိုလ်ကြီးကမှတ်ချက်ချပါတယ်။ပြောရရင်လွတ်လပ်ရေးမရမီသူ့ကျွန်ဘောကအင်္ဂလိပ်ကိုလိုနီလက်ထက်ကအကျဉ်းထောင်တွေတက်ကိုအဆများစွာဆိုးရွားနေတဲ့အနေအထားလို့ဆိုရမှာပါ။ဒါကြောင့်လဲဒေါ်အောင်ဆန်းစုကြည်ရဲ့သားငယ်ကိုထိန်လင်းကစစ်ကောင်စီဟာသူ့အမေကိုလူသားတိုင်းဖြစ်သုံးချမှာကိုစိုးရိမ်တယ်လို့ထုတ်ပေါ်ပြောကြားခဲ့တာဖြစ်မှာပါ။အကျဉ်းထောင်လက်ဆွဲဥပဒေကိုလည်းမလိုက်နာလူအခွင့်အရေးတွေကိုလည်းလေးစားခြင်းမရှိတရားလက်လွတ်ထင်ရှားဆိုင်နေတဲ့စစ်ကောင်စီလက်ရောက်အကျဉ်းထောင်တွေထဲမှာနိုင်ငံရေးပြန်ပြီးဆွဲခံထားရတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေဟာအဆိုးရွားဆုံးကြုံတွေ့နေရတာမို့ကျန်းမာရေးအပါအဝင်အသက်အန္တရာယ်ပါစိုးရိမ်စရာအခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
။ပြည်သူ့နိုင်ငံရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလဲရောက်လို့လာပါပြီ။ဒီဘက်မှာတော့မြန်မာလက်နက်ကိုင်ပဋိပက္ခရဲ့တဲရောက်မှုအပိုင်း1ကို ISP မြန်မာကအခုလိုတင်ပြထားပါတယ
်နိုင်ငံတော်ဝန်လက်နက်ကိုင်ပဋိပက္ခတွေနဲ့အတူလူသားချင်းစာနာမှုအကျက်အတည်းမြင်မာတာနဲ့ပြည်သူဝန်ဆောင်မှုရန်ရားတွေရက်ဆိုင်ပြီးအကျက်အတည်းပြင်းထန်တက်ရောက်မှုမြင်မာတာတွေပိုများလာပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခနဲ့ပြင်းထန်တက်ရောက်မှုအခြေအနေတွေကိုအပိုင်းနှစ်ပိုင်းခွဲဖော်ပြမှာဖြစ်ပြီးဒီတစ်ပတ်မှာအပိုင်းတစ်ကိုဖော်ပြပါမယ်အာဏာသိမ်းလိုက်ခြင်းကနေအခုနှစ်ဧပြီလကုန်အထိနိုင်ငံအနှံ့မှာလက်နက်ကိုင်တိုက်ပွဲအနည်းဆုံးတစ်ကြိမ်နဲ့အထက်ဖြစ်ခဲ့တဲ့မြို့နယ်ပေါင်း233မြို့နယ်အထိရှိလာခဲ့ပါတယ်။ဒါဟာမြို့နယ်စုစုပေါင်းရဲ့87ရာခိုင်နှုန်းမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့သဘောပါပဲ။၃နှစ်ကျော်ကာလအတွင်းနိုင်ငံအနှံ့မှာတိုက်ပွဲပေါင်း14,300ကျော်ဖြစ်ခဲ့ပါတယ်။ကရင်ချင်းတနင်္သာရီနဲ့ကရင်နီဒေသတွေကမြို့နယ်အလုံးမှာတိုက်ပွဲတွေဖြစ်နေတာပါကရင်ပြည်နယ်ဖားပုံမြို့နယ်မှာတော့တိုက်ပွဲဖြစ်မှု9500ကျော်ရှိခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်တိုက်ပွဲတွေများလာတာနဲ့အတူတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးအင်အားစုတွေတင်းနိုင်တဲ့မြို့ပေါင်း53မြို့အထိရှိလာပါတယ်
လက်နက်ကိုင်ပဋိပက္ခတွေမြင့်တက်လာတာနဲ့အတူလုံခြုံရေးဆိုင်ရာပြင်းထန်တရားမှုအခြေအနေကပိုမြင့်မားလာပါတယ်2023ခုနှစ်နောက်ပိုင်းပြုလုပ်ခဲ့တဲ့ ISB မြန်မာရဲ့သုတေသနလေ့လာချက်အရလုံခြုံရေးဆိုင်ရာအကျပ်အတည်းမြင့်မားနေတဲ့မြို့နယ်ပေါင်း142မြို့နယ်ရှိခဲ့ပါတယ်အခုချိန်မှာတော့လုံခြုံရေးအကျပ်အတည်းမြင့်မားတဲ့မြို့နယ်ပေါင်း162မြို့နယ်ဖြစ်လာပါပြီဒါဟာတနိုင်ငံလုံးမြို့နယ်စုစုပေါင်းရဲ့49ရာခိုင်နှုန်းဖြစ်ပါတယ်ဒီထဲမှာစကိုင်းတိုင်းကအများဆုံးဖြစ်ပြီးမြို့နယ်ပေါင်း34ခုရှိပါတယ်။လုံခြုံရေးအကျပ်အတည်းနဲ့တူလူသားချင်းစာနာမှုအကျပ်အတည်းဆိုးရွားနေတဲ့မြို့နယ်တွေလည်းပိုများလာပါတယ်။2023ခုနှစ်နောက်ပိုင်း ISB မြန်မာရဲ့သုတေသနပြုလေ့လာချက်တွေအရလူသားချင်းစာနာမှုအကျပ်အတည်းမြင့်မားနေတဲ့မြို့နယ်45မြို့နယ်ရှိခဲ့ပါတယ်။6လကြာမှာ63မြို့နယ်ဖြစ်လာပြီး48မြို့နယ်တိုးလာပါတယ်မြို့နယ်စုစုပေါင်းရဲ့၄ပုံတစ်ပုံကျော်မှာလူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းပြင်းထန်တက်ရောက်မှုမြင့်မားလာတဲ့သဘောဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရုပ်သားရဲ့တင်လာတဲ့အစီအစဉ်တွေကို VUE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနိုင်ပါတယ်။အခုတော့လူတို့အမြင်တွေကိုနားထောင်ကြအောင်ပါမြန်မာပြည်မှာပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြကြပေးထားပါဗျာ
။ဒီရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုးတွေနဲ့စာချင်ပါတယ်တစ်ခေါက်ကနာမည်မဖော်ပြပါနဲ့လို့ပြောထားဘူးတဲ့သောရရှင်အခုတစ်ခေါက်အဲ့လိုထည့်မပြောထားပါနဲ့လဲမှားထားဘူးလို့နာမည်တော့မပြောတော့ပါဘူးနော်သူကမင်္ဂလာပါ VOE Facebook YouTube PSN ဆလောင် Radio အားလုံးနဲ့အဆင်ပြေသလိုသတင်းတင်ဆက်မှုတွေနားဆင်နေရလို့အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့ကလည်းဒီလိုမျိုး LINE ပေါင်းစုံကနေဖန်ယူနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သောရရှင်မျိုးလွင်ဆိုတဲ့သောရရှင်ကဟိုတနေ့အင်္ဂါနေ့ကစာရေးလာတာပါ15ရက်နေ့ဖြစ်ပါတယ်ဒီနေ့15ရက်နေ့5လ24မနေ့ပိုင်း view ရဲ့ website ကို facebook ကို youtube ကို application ကိုတစ်ခုမှကြည့်လို့မရပါဘူးဘာဖြစ်တာလဲမသိပါဘူးတဲ့ဟုတ်ကဲ့ပါရှင်တခြားသောရရှင်တွေလည်းစာရေးလာတာရှိပါရဲ့နော်ကျမတို့ဆက်ချွေမှုဖြစ်ပါတယ်ပြန်လွင့်အစီအစဉ်တွေမှာကျမတို့ပြင်ဆင်ထားပါတယ်ချက်ချင်းပြင်ဆင်မှုလုပ်ပေမဲ့လည်းဒိုင်းရလွင့်အစီအစဉ်ကဂျူရူ line ပေါ်တက်မသွားပါဘူးအင်တာနက်စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန်ပြောင်းတင်ထားပေးပါတယ်ဒါပေမဲ့တစ်ချိန်ဟိုပထမအဦးဆုံးထုတ်လွှင့်တဲ့အချိန်မှာတော့ဒိုင်းရနားဆင်ကြည့်ရှုလို့မရအောင်ဖြစ်သွားခဲ့ပါတယ်နော်အခုလိုမျိုးချွေရင်းမှုတွေ VOE ကတောင်းပန်ပါတယ် VOE အစီအစဉ်ကိုကြည့်ရှုအားပေးတဲ့အတွက်ကြောင့်မလို့ရောအခုလိုမျိုးတုံ့ပြန်စာရေးလာတဲ့အတွက်ကြောင့်မလို့ရောကျေးဇူးတင်ပါတယ်ရှင်သောရရှင်တရား VOE ကိုစာရေးခြင်းလို့ပါတိုင်ကျင်စရာရှိပါရဲ့လို့ရေးလာတဲ့သောရရှင်ဆုမြတ်လှိုင်ကတော့
မင်္ဂလာပါရှင်မြမကျူတို့အဖွဲ့ချုပ်အမျိုးသမီးဒိုင်တယောက်ရဲ့ငွေကြေးလိမ်လည်မှုအကြောင်းသတင်းပေးဖို့ကြင်လို့ပါရှင်လူအယောက်ရာနဲ့ခြီးပြီးတော့အလိန်ခံထားရပါတယ်ဒီကနေလဲသူ့အကြောင်းကိုတင်ဆက်ပေးထားဘူးလို့ပါဘလို့သတင်းပေးဖို့လို့ရနိုင်မလဲသတင်းပေးဖို့သူရဲ့အချက်လက်တွေမပေါက်ကြားစေဖို့ဂရုပေးနိုင်ပါသလားရှင်ကျေးဇူးပြုပြီးတော့ပြန်လည်ဖြေကြားပေးစေလိုပါတယ်
ဟုတ်ကဲ့ပါရှင်စာရေးခြင်းနဲ့ဆိုရင်ကျွန်တော်ကိုအခုလိုရေးလာတယ်လို့ပဲဒီ Messenger နေရာမှာစာရေးနိုင်ပါရဲ့နော်ကျမတို့ VOE ကိုစာရေးရတဲ့သူအချက်လက်မပေါက်ကြားစေရပါဘူး။ဒ ဒါပေမဲ့တခုရှိတာက VOA စာဖော်ပြတဲ့နေရာမှာတော့တစ်ဖက်သက်ရေးထားတဲ့စာမျိုးနောက်ပြီးတော့ကျွန်တော်တို့တေးချာအတိမပြုတ်နိုင်တဲ့စာမျိုးနောက်ပို့ခိုရင်းနဲ့ပတ်သက်ပြီးတော့တိုင်တန်းတဲ့စာမျိုးဆိုရင်ကျွန်တော်တို့မဖော်ပြပါဘူးရှင် VOA ကိုဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ဗီယိုကိုရေးလာကြတဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေနေ့စဉ်ဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့စာရီကိုလည်းလက်ခံရရှိပါရယ်နော်အဲစာရီကိုလည်းအပတ်စဉ်ထည့်သွင်းပြီးတော့ပေါ်ပြပေးနေပါတယ်ရှင်ဒီတစ်ပတ်မှာတော့သောရရှင်တယောက်ဒီမြန်မာနိုင်ငံမြမအရေးဖြည့်ရှင်းဖို့ဆိုပြီးတော့ဒီသောရရှင်တယောက်သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့စာပေါ်ပြပေးကြပါတယ်စာရေးနေကြသောရရှင်အောက်ဆိုဘယ်လွန်ဖြစ်ပါရင
်အခုတလောကမ်ဘောဒီးယားထိုင်းဂျပန်စတဲ့နိုင်ငံတွေကမြမအရေးဖြည့်ရှင်းဖို့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာတွေရှိသလိုလက်နက်ကင်အဖွဲ့အစည်းတွေနဲ့လည်းတွေ့တဲ့သူကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဘာပဲဖြစ်ဖြစ်ဘယ်သူနဲ့ပဲတွေ့ဆုံဆုံ PDF အဖွဲ့တွေနဲ့မတွေ့ဆုံရင်တော့မြမအကြက်တဲ့ဖြည့်ရှင်းရမရောက်ဘူးဆိုတာကိုသိစေလိုပါတယ်မြမအရေးမှာ PDF ကအဓိကဖြစ်နေလို့ပါပဲ PDF အဖွဲ့တွေလည်းတကယ်လို့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းလာခဲ့ရင်မိမိတို့ PDF အဖွဲ့တွေအနေနဲ့ဘာကိုတောင်းဆိုချင်တာလဲဘာကိုဆွေးနွေးချင်တာလဲဆိုတာတိုင်ပင်ထားကြပါတကယ်လို့ဆွေးနွေးရင်ဘသူကိုစေလွတ်မလဲဆိုတာတိုင်ပင်ထားကြပါရုတ်တရက်ကြီးခေါ်ရင်ကိုယ့်ဘက်ကဘာမှကြိုတင်ပြင်ဆင်မှုမရှိမှကြောက်လို့ပါအဓိကဆွေးနွေးရမှာကຫນွေဦးတော်လန်ရေးမှာတကယ်တိုက်ပွဲဝင်နေတဲ့တော်လန်ရေးအဖွဲ့အစည်းတွေပါဖို့ပါပဲမဖြစ်မနေပါရမှာကတော့ PDF အဖွဲ့တွေပါအခုဆွေးနွေးမဲ့အဖွဲ့အစည်းအားလုံးလည်းပြောထားကြပါတယ်မြန်မာနိုင်ငံပဋိပက္ခမှာပါဝင်ပတ်သက်နေသူအလုံးနဲ့ထိတွေ့ဆက်ဆံပြီးလက်ရှိအကြအတဲကိုကူညီဖြည့်ရှင်းမယ်လို့ပြောဆိုထားပါတယ်သူတို့ပြောဆိုထားပေမဲ့ PDF အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမရှိသေးပါဘူးကျွန်တော်ဆိုလိုတာကလာရောက်တွေ့ဆုံဆွေးနွေးတဲ့သူတွေက PDF ကိုပြစ်ထားမှဆိုလိုပါဒါကြောင့်ဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေ PDF တွေအနေနဲ့တွေ့ဆုံဆွေးနွေးစကားပြောလာရင်ကိုယ့်ဘက်ကဘာတွေဆွေးနွေးမလဲဘာတွေတောင်းဆိုမလဲဆိုတာကြိုတင်ပြင်ဆင်ထားဖို့ပြောလိုပါတယ် PDF အတန်သာလျင်ပြည်သူအတန်ဖြစ်ပါတယ
်ဟုတ်ကဲ့ပါဒါကတော့ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ရေးလာတာဖြစ်ပါတယ် PDF ကမြန်မာဒေါ်လာရင်းမှာအဓိကကြားတဲ့အဖွဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့တွေးဆောင်ဆွေးနွေးတဲ့နေရာမှာ PDF ကိုစားပြုနဲ့လည်းထည့်သွင်းပြီးဆွေးနွေးသင့်ပါတယ်ဆိုတော့ဒီသောရရှင်ပြောထားတာပါရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါရစေ။မြန်မာနိုင်ငံမှာလူတိုင်းကြုံတွေ့နေရတဲ့ရာသီဥတုပုံပြင်းတဲ့ကိစ္စ၊နောက်တော့လျှက်စစ်မီးမလာတဲ့ကိစ္စ၊ဒီကိစ္စရဲ့နှစ်ခုပေါင်းပြီးတော့နေစဉ်ညစဉ်တော်တော်ကိုစိတ်ဒုက္ခရောက်နေကြရပါတယ်ဆိုရဲရေးလာတဲ့သောရရှင်တွေမှာတော့တယောက်ကတိခန့်ချင်းဆိုတဲ့အတိုင်းအတာတည်းကြော်လွန်ပြီးတော့တိခန့်ပေးနေရပါတယ်ဆိုတော့အခုလိုရေးလာပါရင်
ပထမဦးစွာ VOA ဝိုင်းတော်သားများကိုချမ်းသာပါစေစိတ်ချမ်းသာပါစေဆိုပြီးမေတ္တာရေးချမ်းဆုပ်ဖြန့်ပါတယ်ခင်ဗျာကျွန်တော်ရဲ့ဒီစာကိုထည့်ဖတ်ကြားပေးပါလို့တောင်းခံပါတယ်ခင်ဗျာကျွန်တော်ပြောချင်တာကတော့ရှင်းရှင်းပါပဲခင်ဗျာအခုခါနိုင်ငံတော်တော်များများမှာအပူတံကိုအန်တုနေကြရတာပါဒါပေမဲ့မြန်မာနိုင်ငံမှာတော့ပူနေတဲ့ကြားကနေမိဘပြက်နေတော့လေအေးပိစက်အဲကွန်ဒီရှင်နာကဖွင့်မရနဲ့ဘာမှလုပ်မရဖြစ်နေပါတယ်ဆိုလာပြားဝယ်တက်ဖို့ကြတော့လေကုန်စည်နှုန်းတွေကတက်တော့မဝယ်နိုင်ဘူးဖြစ်နေပါတယ်ဆိုလိုရင်းကတော့မိကမနက်ပိုင်းတွေမှာအပြေးဝပေးတဲ့လို့တောင်းဆိုကြတာပါတော့တာမဟုတ်ပါဘူးတောင်းဆိုတာပါမိလာရင်တော့ဒီလိုအခြေအနေတွေကိုကျော်လွှားနိုင်မှာပါရည်စရာကတော့မြန်မာနိုင်ငံကတီးခန့်ခြင်းဆိုတဲ့အတိုင်းအတာထက်ကိုကျော်လွန်ပြီး EPC ကိုတီးခန့်ပေးထားတာပါမီးလေးလာဖို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီသောရရှင်က EPC ကိုတီးခံပေးထားတာအတိုင်းအတာထဲကြော်လွန်နေပါပြီမီးလေးလာဖို့မျှော်လင့်ပါတယ်ဆိုရရေးလာတာပါဒီစာသတင်းနဲ့ပါလာရင်ဝမ်းသာမိမှာပါတဲ့ဟုတ်ကဲ့လူတိုင်းလက်ရှိကြုံတွေ့နေရတဲ့ရာသီဥတုဒဏ်နဲ့လက်ရှိမီပြက်တဲ့ဒဏ်မလို့ဒီစာကိုခက်မြန်မြန်ဖော်ပြပေးလိုက်ပါရနော်သူ့လိုပဲနောက်ထပ်ရေးလာတဲ့သောရရှင်တယောက်ကမေးပေးပါတဲ့တာကိတမီဘာလို့အဲ့လောက်ကွက်ပြီးတော့ပြက်နေရတာလဲလို့လာရင်လဲ5မိနစ်တခါပြက်ပြီးတော့ပေးတာတဲ့ လူတွေလည်းယူတော့မယ်ညာညာဆိုရင်ပို့လို့အိမ်မရတဲ့ရေပောင်းလည်းမရေတွဲနိုင်တော့ပါတဲ့ဟုတ်ကဲ့အဘွားသောရရှင်ပြောသလိုပဲတီးခန့်တဲ့အတိုင်းဒါကြော်လွန်ပြီးတော့ယူရပါတော့မယ်ဆိုတော့ဒီသောရရှင်နောက်တစ်ယောက်တာကေတာကမိပြက်လို့ဆိုပြီးရေးလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်နော်အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view တွေကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်နေရခြင်းရှင်ရှင်လန်းချမ်းမြေကြပါစေရှင်။
အခုဆက်လက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။နယ်သာလန်နိုင်ငံက Dutch ပကြီးဆီယာမတအူးဟာဒီပိုင်းနဲ့ပကြီးကားဆယ်ချက်ကိုရေးဆွဲနိုင်တာကြောင့်နာမည်ကြီးလာခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကဟာသာတယောက်ဆောင်တအူးဟာမဟာယာနဖုံးတော်ကြီးတပါးလို့ဝတ်ဆင်ပြီးဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အခါကီတာဖြစ်ပြောင်းပြီး DJ နဲ့ဖျော်ဖြေခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
နယ်သာလန်နိုင်ငံက Dutch ပကြီးဆီယာမတအူးဟာပကြီးကားဆယ်ချက်ကိုတပြိုင်တည်းရေးဆွဲနိုင်တာကြောင့်နာမည်ကြီးလာပါတယ်။အသက်32နှစ်အရွယ် Roger Cena Van Dam ဆိုတဲ့ပကြီးဆီယာမဟာလက်နှစ်ဖက်ခြေနှစ်ဖက်လုံးမှာဆုပ်တံကိုကင်ထားပြီးတော့ထိုင်ကုန်တစ်ခုမှထိုင်ပြီးပကြီးကားဆယ်ကားကိုတပြိုင်တည်းဆွဲခဲ့တာပါ။သူရေးဆွဲတဲ့ပကြီးကားတွေကိုတော့စပွဲပေါ်ကျမ်းမြင်ပေါ်နဲ့ပကြီးကားတင်တဲ့တောက်တိုင်တွေပေါ်တင်ထားပါတယ်။အာဂါတာရီမှုပုံကိုပိုင်ပုံတူပန်တာဝတ်ဝင်ပုံနဲ့တခြားပုံ9မျိုးကိုတပြိုင်တည်းဆွဲခဲ့တာပါ။ပါတီပွဲတစ်ခုမှာစိန်ခေါ်တဲ့အနေနဲ့အပျော်သဘောနဲ့အခုလိုပကြီးကားအများကြီးကိုတပြိုင်တည်းဆွဲပြခဲ့တာဖြစ်ပြီးတော့စုပ်ချက်တွေကိုမဆခင်မှာကြိုတင်စဉ်းစားထားပါတယ်။သူရင်းဆွဲတဲ့ပကြီးကားတွေဟာလက်ရကောင်းလွန်းတာကြောင့်ဘယ်ပုံက6နဲ့ဆွဲထားပြီးဘယ်ပုံကတော့လက်နဲ့ဆွဲထားတယ်ဆိုတာသူပဲခွဲခြားလို့ရပါတယ်။စင်ခုံမှုတွေကိုနှစ်သက်တဲ့အတွက်လဲအခုလိုပကြီးကားဆယ်ကားကိုတပြိုင်တည်းရေးဆွဲခဲ့တာဖြစ်ပြီးအခုလိုရေးဆွဲရတာဟာတရားထိုင်သလိုပဲစိတ်ငြိမ်စေတယ်လို့ပကြီးဆီယာမရာဂျာစင်နာကပြောပါရယ်ငယ်စဉ်ကတည်းကပကြီးဆွဲတာကိုဝါသနာပါခဲ့ပြီးသူ့ရဲ့ပကြီးကားတွေဟာယူရို6000ကနေ10000အထိရတယ်လို့အဖေဖြစ်တဲ့ဂျာကိုဗန်ဒမ်ကပြောပါရယ်ရှင
်တောင်ကိုရီးယားနိုင်ငံကဟာတာတယုတ်ဆောင်သူဟာမဟာယာနဖုံးတော်ကြီးတပါးလိုဝတ်ဆင်ပြီးသစုံလားပြည့်ဗုဒ္ဓနေ့အထိမ်းအမှတ်ပွဲတစ်ခုမှာဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကကီတာအဖြစ်ပြောင်းပြီး DJ နဲ့ဖျော်ဖြေခဲ့ပါတယ်။ DJ New Jim Nin လို့နာမည်ပေးထားတဲ့ဒီအသက်48နှစ်အရွယ်ဟာသာတယုတ်ဆောင်ယွန်ဆုံဟိုဟာဗုဒ္ဓဘာသာဖုံးတော်ကြီးတပါးမဟုတ်ပေမဲ့လည်းဗုဒ္ဓရဲ့တရားတော်တွေကိုလူငယ်တွေနှစ်သက်တဲ့ EDM ဂီတာအဖြစ်ပြောင်းလဲပြီးဖျော်ဖြေခဲ့တာပါ။ သူအခုလိုဖျော်ပြတာကိုတောင်ကိုရီးယားဗုဒ္ဓဘာသာအတိုင်းဝိုင်းကလည်းကြိုးစိုးလက်ခံကြပြီးလူငယ်တွေဗုဒ္ဓဘာသာကိုစိတ်ဝင်စားလာမယ်လို့မျှော်လင့်ပါတယ်တောင်ကိုရီးယားနိုင်ငံကပြည်သက်10တန်းလောက်ရှိတဲ့ဂျိုဂီလို့ခေါ်တဲ့အကြီးဆုံးကိုရီးယားဗုဒ္ဓဘာသာဂိုင်းပွဲတစ်ခုကဂိုင်းကျုပ်ဆရာတော်ဂျင်ဝူးကပြီးခဲ့တဲ့ဧပြီလ30ရက်နေ့ကပဲ DJ နျူးဂျင်းနေမျိုးစိတ်ပတိနဲ့ငကြက်တစ်ခုလက်ဆောင်ပေးခဲ့ပြီးလူငယ်တွေအတွက်ပျော်ရွှင်ခြင်းနဲ့မျှော်လင့်ချက်တွေဖြန့်ချိပေးဖို့တောင်းဆိုခဲ့ပါတယ
်ကျူးနိုင်ငံရှန်ဟိုင်းမြို့မှာခွေးနဲ့အတူပိုင်ရှင်တွေပါဝင်ပြေးရတဲ့ခွေးအပြေးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။အခက်အခဲတွေကိုကျော်ဖြတ်ပြေးရတာဖြစ်ပြီးအခုလိုပြိုင်ပွဲမျိုးတွေဟာတရုတ်ပြည်မှာခေတ်စားလာနေတာပါ။ဒီပြိုင်ပွဲမျိုးဟာဖျော်ဖြေရေးအပျော်ပြိုင်ပွဲတစ်ခုသာမကခွေးတွေနဲ့သူ့ရဲ့ပိုင်ရှင်တွေပိုးပြီးတော့ရင်းနှီးလာစေဖို့လည်းဖြစ်ပါတယ်။အခုလိုပွဲမျိုးကိုလာဆင်ကျင်းပလေရှိပြီးပွဲတိုင်းမှာပါဝင်သူပေါင်း100ကျော်ရှိတယ်လို့ Let's Talk အသင်းတည်ထောင်သူချမ်းကြီးကပြောပါတယ်။ရင်တော့ကတော့တူးတဲ့လေးချင်ကလှုပ်ပြီးကိုလေးချင်လျှော့ချခဲ့ပေမဲ့သူ့မွေးထားတဲ့ခွေးနဲ့အတူလေးချင်ကလှုပ်ဖြစ်တယ်လို့ပါဝင်သူတူးကလည်းပြောပါတယ်တရုတ်နိုင်ငံရဲ့အပြင်ဘက်ကစားရတဲ့အားကစားကဏ္ဍဟာနိုင်ငံရဲ့စီးပွားမတေချာမှုတွေအင်ချန်ပြည်စီးခွေကျဆင်းမှုတွေကြားတိုးတက်ထွန်းကားနေတာဖြစ်ပြီး2025ခုနှစ်ကျရင်အမေရိကန်ဒေါ်လာ33ဘီလီယံတန်ဖိုးရှိတဲ့ဈေးကွက်တစ်ခုဖြစ်လာလိမ့်မယ်လို့တရားဝင်ခန့်မှန်းထားပါတယ်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကကိုဗန့်ဂါဒန်နေရာမှာနေ့စဉ်ကျင်းပမြင်ဖြစ်တဲ့ပန့်ချန်ဂျူဒီရိုးရာလက်ထိုးရုပ်သေးပြပွဲကိုကျင်းပခဲ့ပါတယ်မစ္စတာပန့်နဲ့သူ့ဇနီးဂျူဒီတို့ရုပ်သေးရုပ်နှစ်ရုပ်ကိုပရိုဖက်ဆာပေါမောက်ခါလို့ခေါ်တဲ့ရုပ်သေးဆရာကထိန်းချုပ်ရတာဖြစ်ပြီးဗစ်တိုရီယာခေတ်ကလေးကစတင်ခဲ့တဲ့ရိုးရာတစ်ခုလည်းဖြစ်ပါတယ်မစ္စတာပန့်ဆိုတဲ့ရုပ်သေးရုပ်ကလေးဟာအကုန်လုံးကိုဟာသလုပ်နေတဲ့ဇက်ကောင်တစ်ခုဖြစ်ပြီးလူတိုင်းသဘောကျတဲ့ဇက်ကောင်တစ်ကောင်တော့မဟုတ်ပါဘူးအခုလိုပွဲကိုကိုဗန့်ဂါဒန်နေရာနဲ့ရင်းချိမှုတမိုင်းအမွေနှစ်ကိုထိန်းသိမ်းလိုတဲ့ရုပ်သေးဆရာတွေကစတင်ခဲ့တာဖြစ်ပြီးတော့နှစ်စဉ်ကျင်းပတဲ့ဒီပွဲမှာကဘာအနှံ့ကရုပ်သေးတွေနဲ့ရုပ်သေးဆရာတွေလာရောက်ကြတာပါရုပ်သေးဆိုင်ရာဆွေးနွေးပွဲတွေဈေးဆိုင်တွေလူရွှေတော်ဖျော်ဖြေရေးတွေနဲ့ကြေးလက်ဂီတတန်တွေကိုလည်းဒီပွဲမှာကြားနိုင်မြင်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချင်တဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
အခုထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတရိုက်ထုတ်လွှင့်နေတာပါဒီနေ့မနက်ခင်းစီစဉ်တွေပြီးမှာတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ဂါဇာကဟာမတ်စ်ကိုပဲပူပြီးပြစ်မှတ်ထားစစ်စစ်ဖို့အမေရိကန်သဘရအင်ဂျီရောနိုင်ငံတော်လုံခြုံရေးအကြံပေးဂျက်ဆူလီဗန်ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုတနင်္လာနေ့ကဖိအားပေးပြောဆိုလိုက်ပါတယ်ဂါဇာတောင်ပိုင်းနယ်စပ်မြို့ရာဖာကိုစစ်ဆေးရေးပြေးဝမလုပ်ဖို့နဲ့အပြစ်ခရစဲရေးသဘောတူညီချက်ရရှိအောင်ဆူလီဗန်ကအစ္စရေးကိုတိုက်တွန်းမယ်လို့လည်းဆွေးနွေးပွဲမှာတိုင်ခင်မှာပဲသမ္မတအင်ဂျီရောကပြောဆိုခဲ့ပါသေးတယ်။ဂါဇာဒေသမှာလူသားချင်းစာနာမှုအကျပ်တဲတွေစိုက်နေပါတယ်။ဒါကြောင့်ချက်ချင်းအပြစ်ခရစဲဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပြီးဒဇာကန်တွေအိမ်ပြန်ခေါ်နိုင်ရမယ်လို့ဘွယ်နင်းသမိန်မိန်ကွန်းမှာတနင်္ဂနွေနေ့ကပြောဆိုခဲ့ပါသေးတယ်။ဂျော်ဂျီယာပြည်ထဲအတ္လန်တမြို့ကမိုးဟောက်စ်ကောလိပ်မှာသမ္မတဘိုင်ဒန်မင်ကွန်းပြောနေချိန်ကျောင်းသားတယောက်ကတော့ကြော်ပေးပြီးရက်နေခဲ့ပါတယ်။အီရန်နိုင်ငံမှာတော့အီရန်သမ္မတအီဘရာဟင်ရိုက်စီလိုက်ပါလာခဲ့တဲ့ရဟယင်တနင်္ဂနွေနေ့ကပြက်ကျသွားခဲ့တယ်လို့အီရန်အစိုးရဘိုင်သတင်းဌာန IRNA ကပြောဆိုခဲ့ပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိသေးပါဘူး။အီရန်နိုင်ငံနဲ့အဇိုင်းဘိုင်ဂျန်နယ်စပ်ကဆက်ဖွဲ့မဲ့ကိုသမ္မတရိုက်စီသွားခဲ့တာဖြစ်ပြီးအီရန်နိုင်ငံမြို့တော်တီဟီရန်ရဲ့အနောက်မြောက်ဘက်ကီလိုမီတာ600ကျော်အဇာဘိုင်ဂျန်နိုင်ငံနဲ့နယ်စပ်မှာရှိတဲ့ဂျော်ဖာမျိုးအနီးမှာပြတ်သွားခဲ့တာဖြစ်ပါတယ်သဗ္ဗရနဲ့အတူအီရန်နိုင်ငံသားဝင်ကြီးအရှိအာဇဘိုင်ဂျာပြည်နယ်အုပ်ချုပ်ရေးမှူးနဲ့တခြားအရာရှိတွေလည်းရဟယေပေါ်ပါသွားကြတယ်လို့ IRNA သတင်းကပြောပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီနေ့တနင်္လာမနေ့အစည်းအဝေးထုတ်လွှင့်ရေးမှူးကကိုရဲမော်အောင်ပါအခုအစည်းအဝေးကိုရေဒီယိုကလည်းလိုင်းတိုမီတာ24 40နဲ့51လိုက်လက်မီတာ190ပြည်VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နေပါလေ တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ VOA ဝန်ထမ်းတွေအတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သားပါ။